အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းအရှေ့ပိုင်းမှာမနေ့စနေနေ့ကကစားခဲ့တဲ့ဘောလုံးပွဲအတွင်းပြိုင်သက်တွေနဲ့ရဲတွေရုံရင်ဆန်ခတ်ဖြစ်ပြီးတော့ကွင်းထဲမှာလူအုပ်ပြီးတာကြောင့်184ယောက်ထပ်မံသေဆုံးသွားခဲ့ပါတယ်။သေဆုံးသွားတဲ့သူတွေထဲမှာရဲတပ်ဖွဲ့ဝင်ဦးပါဝင်ပြီးတော့နောက်ထပ်180လောက်လည်းဒဏ်ရာရသွားတယ်လို့အရှေ့ဂျာဗာပြည်နယ်ရဲချုပ်နီကိုအဖင်တာကပြောပါတယ်။သေဆုံးသူအများစုကလူအုပ်ပြီးသေဆုံးတာဖြစ်တယ်လို့လည်းသူကပြောပါတယ်။အင်ဒိုနီးရှားပရီးမီးယားလိဘောလုံးပွဲမှာပါစာဘာယာအသင်းကအေရှင်အရီမာအသင်းကို 3-2 နဲ့နိုင်ခဲ့ပြီးတဲ့နောက်မှာအေရှင်ပြိသက်တွေကွင်းထဲကိုဆင်းလာပြီးတော့သူတို့အသင်းသားတွေကိုပြဿနာရှာရာကနေပြိသက်တွေနဲ့ရဲတွေရုံရင်ဆန်ခတ်စတင်ဖြစ်ပွားခဲ့တာလို့ဂျာဗာရှေ့ပိုင်းပြည်နယ်ရဲချုပ်နီကိုအဖင်တာကပြောပါတယ်။ရဲတပ်ဖွဲ့ကပြိသက်တွေကိုပွဲကြီးစဉ်ပေါ်ပြန်တက်ဖို့ပြောခဲ့ပြီးမှပြိသက်တွေကလက်မခံခဲ့ပဲရဲတွေကိုတိုက်ခိုက်ခဲ့တာကနေရဲတပ်ဖွဲ့ကလည်းမျက်ရည်ယိုပုံသုံးပြီးတော့နေနှင်းခဲ့တာဖြစ်ပါတယ်။ပြိသက်တွေကရဲက73စင်းကိုမိရှုဖျက်ဆီးခဲ့ပြီးဘာကြောင့်အဲ့လိုလုပ်လဲဆိုတာသူမသိဘူးလို့အဖင်တာကပြောပါတယ်ရဲတပ်ဖွဲ့ကမျက်ရည်ယိုပုံးနဲ့နေနေတဲ့အချိန်မှာတော့ပြိသက်တွေဂိတ်ပေါက်ကိုထွက်ပြေးရကနေအတော်များများအသက်ရှူချက်တာတွေလူနှင်းခံရတာတွေဖြစ်ခဲ့ပါတယ်။ဒဏ်ရာရတဲ့သူတွေရာပေါင်းများစွာကိုအနီးအနားကဆေးရုံကိုခေါ်သွားကြပြီးမဲ့အဲ့တဲကလမ်းမတွေတည်ဆုံးတာတွေရှိသလိုဆေးရုံမှာကုသရေးနဲ့တည်ဆုံးခဲ့သူတွေလည်းရှိခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့သူ့အနေနဲ့ဒီအဖြစ်ဆိုးအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်မိပြီးတော့ဘောလုံးပွဲရဲ့လုံခြုံရေးလုပ်ငန်းစဉ်တွေကိုတိုးတက်အောင်မလုပ်ပြီးမချင်ပွဲစဉ်တွေကိုယာယီရဆိုင်ထားဖို့လည်းအမိန့်ထုတ်လိုက်ပါတယ်ခင်ဗျာ။